နောက်ကိုလည်းကိုဝန်းကြော်မီအခုကဘာဗလာပြိုင်ပွဲက7ရက်ပဲလူတော်တယ်အုပ်စု7ခုအသင်း32တင်းအတိတ်နဲ့ရှင်ကြံကြတော့မယ်အုပ်စုတစ်ခုချင်းစီအလိုက်အုပ်စုကြော်မဲ့အသင်းတွေကိုကျွန်တော်တို့ဒီညသုံးသပ်ကြည့်ကြအောင်ဆိုတော့အုပ်စု A မှာဘယ်အသင်းတွေကြော်မယ်လို့ပုံနောက်ကိုပြထားတယ
်ဟုတ်ကဲ့အုပ်စု A မှာတော့ Ancient Russia ပါတဲ့အုပ်စုပေါ့နော်ဆိုတော့ Russia ရဲ့ Sorry Arabia ရဲ့ Egypt ရဲ့ဒီကျွန်တော်နာမည်ကြီးဥရုကွေရဲ့ပါတယ်ဆိုတော့ဒီအုပ်စုမှာဥရုကွေကတော့ဒါတွေ့ကြုံခြေစွမ်းအကောင်းဆုံးအသင်းဆိုတော့ဒါရှင်းရှားရပါတော့မြင်လို့မရဘူးအဲရုရှားကတော့ဒါအခြေစွမ်းအကောင်းကြီးမဟုတ်ဘူးမြန်မာအင်ရှင်ဖြစ်နေတော့တခြားပြည်ပတွေကြည့်ကြတော့ဒါဆော်ရီယာရေးဘီယာနဲ့အီဂျစ်ရှိရပါတော့အီဂျစ်ကတော့ဆာလက်ကအခုလက်ရှိတိုင်းအမေကဖြစ်ချင်မှာဆိုတော့ပြောလို့လည်းမရနိုင်ဘူးနော်နောက်ပြောလဲဆာလက်ကိုတီးပြီးတော့ကစားဆိုတော့အီဂျစ်ကလည်းဒီတံခွဲမှာအားနည်းမှုတွေရှိလိမ့်မယ်အဲ့တော့နောက်ဆက်တမန်နဲ့ပြန်လို့ယူရမယ်ဆိုတော့ဒါဥရုကွေကတော့အထူးပထမပါတော့အထူးအနေထားလဲချောင်းပြီးတော့ဒါအီရှင်နဲ့ဖြစ်နေတဲ့ရုရှားအခုဒီရနေပဲတခုလားလားများတဲ့အနေထားမှာကိုကျွန်တော်တော့မြင်ပါရက
ြကိုဝင်းကျော်မင်းရောကိုတော့ကိုပြောတာသဘောတူသလားတခြားအသင်းများရွေးချင်ပြီလား
ဟုတ်ကဲ့ကဲ့တခြားခါရီတော့ကျွန်တော်သဘောတူရကြဒါပေမဲ့ကျွန်တော်ကအင်ရှင်ရုရှားအသင်းထက်ဆိုင်ကျွန်တော်ကအီဂျစ်ကိုပိုပြီးကြားနေကြရသူတကယ်ဒီခုနကိုဝနာကိုပြောသလိုပေါ့အခုပထမနေရာကိုဥရုကွေကကြားသွားနိုင်တယ်ဆိုတော့ကျွန်တော်အခုဒုတိယနေရာကိုတော့အီဂျစ်ကိုကျွန်တော်ပိုပြီးအလေးပေးတယ်ကြား
ဟုတ်ပြီကြ
ားဆိုတော့ရုရှားကဟုတ်ကဲ့ဒီနောက်ပိုင်းခြေစမ်းပွဲစဉ်တွေမှာဒီ6ဘွဲသက်တာပေါ့သူ့အနေနဲ့တိုင်ပွဲမရဘူးကျလက်ကောင်းမှုရုံးတယ်နေရတယ်ဒါဆိုရင်သူ့မှာဒီအင်ရှင်လိုတဲ့ဖြီးအားကြီးကလည်းရှိနေတယ်ဆိုတော့ကျွန်တော်ထင်တယ်ကြအုပ်စုတရားနေရာရဖို့ဒီတော်တော်လေးရုံးကန်ရမယ်လို့တော့ကျွန်တော်မြင်မိတယ်နောက်တစ်ချက်တည်းအတင်းတင်းနေရွေးချယ်ရမယ်ဆိုရင်တော့ကျွန်တော်အနေနဲ့ဥရုကွေနဲ့ဒီချက်ကိုကျွန်တော်ပို့ပြီးကြိုက်မိရကြ
ဟုတ်ပြီဗျာကိုနောက်ကိုကဥရုကွေနဲ့ရချာကိုဝင်းကျော်မင်းကဥရုကွေနဲ့ဒီချက်စောင့်ကြည့်ကြတာပေါ့နော်
ဟုတ်ကဲ့ဗျာ
ကျွန်တော်တို့ group B ကို group B ကိုဆက်သွားရအောင်အုပ်စု B မှာရောဒီတစ်ခါကိုဝင်းကျော်မင်းကဘယ်နှစ်တင်းကိုအုပ်စုကျော်ကတွေ့တယ
်အဲဟုတ်ကဲ့ဗျာ group B ကိုကျွန်တော်ကြည့်ရင်တော့ဒီကကျွန်တော်တတိထားမိတာတော့မော်ရိုကိုအတင်းပေါ့ဒီနှစ်မှာပါလာတဲ့အတင်းတွေကမှာမော်ရိုကိုအတင်းရဲ့ခြေစမ်းကလည်းတော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်ဒီ Portuguese တင်းနဲ့ Spain တို့ကဒီအတင်းကြီးပါနေတဲ့ကြားထဲမှာမော်ရိုကိုကကျွန်တော်ထင်တယ်ကြားဒီကနေ့2014တုန်းက Costa Ricaအတင်းလိုမျိုးပဲသူ့အနေနဲ့ဖြင်းရင်အတင်းတင်းဖြစ်လာမလားဆိုတော့ကျွန်တော်စိတ်ဝင်စားမိတယ်။ဒီအများအမြင်မှာတော့ဒါဒီနောက်တစ်ဆင့်တက်ဖို့အတွက်ပေါ်တူဂီနဲ့စပိန်ကတော့အပြေကြဆုံးဖြစ်နေလို့ထင်နေကြ။ဒါပေမဲ့ဒီအဖွင့်ပွဲကမှာမော်ရိုကိုအနေနဲ့အီဂန်ကိုတလားလို့နိုင်ခဲ့မယ်ဆိုရင်သူ့အနေနဲ့နောက်တစ်ဆင့်တက်ဖို့အတွက်အိုလင်ပစ်ရှိတဲ့အဲ့ဒီနေရာတစ်ခုတော့ကျွန်တော်ထင်နေကြ။ပေါ်တူဂီစပိန်နှစ်တင်းနဲ့တစ်တင်းတက်ပြီးမော်ရိုကိုအဲ့နောက်တစ်ဆင့်တက်မယ်လို့ကျွန်တော်အနေနဲ့မြင်မိကြပြ။ဟုတ်
စိတ်ဝင်စားကြပဲ။ကိုနောက်ကိုရေပေါ်တူဂီနဲ့စပိန်ဒီမော်ရိုကိုပါထက်ပြထားတယ်။ကိုနောက်ကိုရောသဘောတူလား
။အဲဟုတ်ကဲ့ဗျ။မော်ရိုကိုကတော့ကိုကိုဝင်းကျော်မင်းတို့လိုရတာချက်မြင့်အသင်းအစ်မတော့ဖြစ်နိုင်တယ်ဗျ။သူရဲ့ဒီနောက်ဆုံးပွဲစဉ်ရက်လက်တွေကြီးမဲ့ဆိုရင်ရှုံးပွဲမရှိတာတော့ကြာပြီပေါ့နော်။အဲ့တော့မော်ရိုကိုကတော့စောင့်ကြည့်ရမယ်အသင်းဟုတ်တာတော့မှန်တယ်ဗျ။ဒါပေမဲ့တကယ်တကယ်ကြစားကွက်နေတာအဘိုးရောဒီကြစားသမားအင်အားရှင်ကြီးမဲ့ဆိုတော့ဒါစပိန်နဲ့ပေါ်တူဂီကိုရှင်မော်ဒရိုလေးခတ်တယ်ကလုံးဝကိုစပိန်နဲ့ဒီပေါ်တူဂီတင်းနေဟောနော်ဒီအနီကတွေပါရထုတ်ခံရမယ်လုံးဝအပ်စက်ရလက်ချင်းမှာမော်ရိုကိုအတွက်ကတော့အခွင့်အရေးရှိမယ်လို့ထင်တယ်ကအဲ့တော့ဒီအုပ်စုမှာကျွန်တော်ဒီအများဆုံးခံမှန်းမယ်ဆိုတော့စပိန်နဲ့ပေါ်တူဂီရဲ့တက်လို့ထင်ပါတယ်က
ဟုတ်ကဲ့ဗျာကိုဝနကိုနဲ့ကိုဝင်းကျော်မင်းကတူတာလေးတွေရှိတယ်လို့မတူတာလေးတွေရှိတယ်ဆိုတော့ပြိတ္တပဲပို့ပြီးတော့ရင်ခုန်စိတ်လို့ရှားစွာစောင့်ကြည့်ရမယ်တဘောရှိတာပေါ့ကဲဒီတစ်ခါကျွန်တော်တို့အုပ်စုစီကိုဆက်သွားရအောင်အုပ်စုစီမှာကပြင်သစ်ဩစတြေးလျပီရူဒဲမတ်ဆိုတော့ကျွန်တော်ကတော့ပြင်သစ်ကတော့ဒေတာပေါက်တက်မယ်လို့ကျွန်တော်ထင်တယ်ကိုနောက်ကိုဘယ်လိုသဘောရလဲ
ဟုတ်ကဲ့ပြင်သစ်ကတော့ကစားသမားအင်အားလည်းကောင်းတယ်လက်ရှိခြေစွမ်းအနေနဲ့တိုက်ဆိုင်အားစုမှာလည်းတော်တော်ကောင်းများတွေ့ရကြအဲ့တော့ပြင်သစ်ကတော့ဒီအုပ်စုတက်မယ်လို့ဒီကျွန်တော်တနည်းအားပေးထားခြင်းပေါ့နော်ဒါနဲ့ဒီတခြားအုပ်စုဒုတိယအနေနဲ့တက်မယ်အတင်းနေရာတော့နှစ်တင်းလောက်တော့ရှိခဲ့ကြပါဘယ်အတင်းနေလဲဆိုတော့ပီရူးနဲ့ဒိမတ်ကြဒါပီရူးကလည်းဒါနှစ်ပေါင်းကြာပြီးကမ္ဘာ့ဖလားကိုခြေစွမ်းမောင်းတိုင်းဒီနေ့မှပြန်ပြီးတော့ဒါရှင်နိုင်ခွင့်ရတယ်နောက်ပြီးတော့ဒီအင်းကောင်းတိုက်စင်းဘွားရိုးရတာဒီဘားနေတာပိုးစဲပြစ်တန်နေတာချိန်လောက်လာပြီဆိုတော့ဒီဘက်မှာသူတို့အနေနဲ့ပီရူကအင်းလေးအဖေ့ပါလိမ့်မယ်ကြအဲ့တော့ဒုတိယနေရာတော့ကတော့ပီရူနဲ့ဒိမန်ကတော့အကျိတ်ငယ်လို့ရမယ်နေထားမှလို့ကျွန်တော်ထင်နေကြအဲမချင်းမနေသတင်းကြီးမှဆိုရင်ကျွန်တော်ဒိမန်ကိုပြင်းနေတဲ့ဒီနောက်ဆုံးကိုပေးခြင်းနဲ့
ဟုတ်ကဲ့ပါကိုဝနောက်ကိုကပြင်သစ်ပီရူနဲ့ဒိမန်မှာမှဒိမန်ဆိုတော့ကိုဝင်းကျော်မင်းကြီးပြင်သစ်ကတော့ကျွန်တော်နဲ့ကိုဝနောက်ကိုကသဘောတူတယ်ကိုဝင်းကျော်မင်းရောသဘောတူလား
ဟုတ်ကဲ့ဒီနေရာမှာလည်းကျွန်တော်တို့နည်းနည်းဟိုသုံးသပ်မှုလေးလွဲမယ်လို့ထင်ကျွန်တော်အနေနဲ့ကတော့ကျွန်တော်ဒီအုပ်စုမှာတီဦးကိုပို့ကြိုက်ကြပြဒီကဘာဖြစ်လို့လဲဆိုတော့ဒီ သူနောက်ဆုံးကစားခဲ့တဲ့ခြေစားပွဲစဉ်မှာဒီခရိုရှားတို့အိုက်စ်လန်တို့စကော့တလန်တို့လိုဒီကစားပုံမှာကြောတယ်ကရက်ဆိုင်မှုအသာပေးကစားတဲ့အသင်းတွေကိုပြည်သူကအနိုင်ကစားတာလေခုနကိုဝနာကိုပြောတယ်လို့ပြည်သူအသင်းကောင်းဆောင်လေဒီဘွယ်ဘက်ကစ်တန်ဟာရင်ဆွလာပြီးကြံပါလာမယ်ဆိုတော့သူအသင်းကပိုပြီးအင်အားတောင်းတင်းလာမယ်လို့ထင်တယ်ဒီနောက်တစ်ဆင့်တက်တဲ့အသင်းချင်းရွေးချယ်ရမယ်ဆိုရင်တော့ကျွန်တော်တော့ပြင်သစ်နဲ့ပြည်သူအသင်းကိုရွေးချယ်ခြင်းနဲ့ဗျ
ဟုတ်ကဲ့ဗျပြင်သစ်ပြည်သူတို့မဟုတ်ပြင်သစ်ဒိတ်မှစောင့်ကြည့်ကြတာပေါ့ကျွန်တော်တို့ဒီကောင်အုပ်စုဒီဘက်ကိုဆက်သွားအောင်ကိုဝင်းကျော်မင်းအုပ်စုဒီမှာကတော့လက်ရှိထိပ်တန်းကစားသမားတို့ဖြစ်တဲ့မက်ဆီပါတဲ့အာဂျင်တီးနားအတင်းအိုင်စလန်ခရိုအေးရှားနိုင်ဂျီးရီးယားကိုဝင်းကျော်မင်းဘယ်တင်တင်နေ
ဟုတ်ကဲ့ဒီကမ္ဘာ့အုပ်စုဒီကတော့ကျွန်တော်ထင်တယ်ကြ group of death ပေါ့နောက်ဆုံးအာဂျင်တီးနားဆိုရင်ကျွန်တော်တို့ PK နဲ့ပြောင်းလဲတော့နောက်ဆုံးဘောလူပဲထိတက်ခဲ့တယ်ဒီမက်ဆီမာရှယ်ယားလို့ဒီအကူရိုးလို့ဒီကျောင်းကစားသမားတွေအတွက်နောက်ဆုံးကြိုင်ဝဲဆက်လာနိုင်တဲ့အတွက်ဒီပွဲရာဒီလိုအတွက်လုံးဝအမှားမခံဘူးထို့နည်းသူဒီပြည့်ကြံတဲ့ခရိုအေးရှားတို့အိုက်စ်လန်တို့နိုင်ဂျီးရီးယားတို့ဆိုတာလည်းနောက်ပိုင်းနှစ်တွေမှာပုံစံကောင်းနေရလာတယ်ဒီအုပ်စုကတော့တော်တော်လေးကိုကြည့်ကောင်းမဲ့ပွဲတွေနေဖြစ်လာလိမ့်မယ်ကြာအဲနောက်တစ်ဆင့်တက်မဲ့အသင်းတွေကျွန်တော်ရွေးချယ်ရမယ်ဆိုတော့ကျွန်တော်အနေနဲ့ကတော့ဒီမက်ဆီဘူလိုလိုပါနေတဲ့ကျွန်တော်အာဂျင်တီးနားကိုကျွန်တော်တိကျရွေးချယ်ခြင်းနဲ့နောက်ဒုတိယနေရာအတွက်ခရိုအေးရှားကိုရွေးချယ်ခြင်းနဲ့ကြာ
ဟုတ်ကဲ့ဗျာကိုဝင်းကျော်မင်းကအာဂျင်တီးနားခရိုအေးရှားဒီ group ကို group of death လို့လည်းအဲ့မဲ့တက်ထားတယ်ဆိုတော့ကိုကနောက်ကို group of death အစ်စ်ပဲလားဘယ်စင်းတက်မလဲအာဂျင်တီးနားအလားလားကောင်းပါမလား
ဟုတ်ဟုတ်ကဲ့ကြာဒီကူကကိုရင်းကြောင်မင်းတို့လိုပဲဒါလုံးဝကိုတင်းနေသမားအုပ်စုလို့ပြောလို့ရပါဘောနော်တကယ်အချိန်နေရှိနေပွဲရှင်နေလို့ပြောလို့ရတယ်ဒါပေမဲ့အဲအုပ်စုတက်မဲ့နှစ်ပင်းကိုယူရမယ်ဆိုတော့အာဂျင်တီးနားကတော့မဖြစ်နေယူရမယ်ကြာဒါပေမဲ့သူ့ရဲ့လူချင်းနေတာတွေ့ကြုံခြေစားနေရယူရမယ်ဘောနော်အဲ့တော့ခရိုအေးရှားနဲ့နိုင်ဂျီးရီးယားတော့ဒါသူတို့တွေကတင်းရအောင်တက်ပါမလို့ဒီဖုန်းပွဲစမှာလည်းသူတို့ကတွေ့နေလိုက်ပွဲကအဆုံးတက်ဖြစ်နိုင်တယ်ပြမချွေမီကြီးရမယ်ဆိုတော့ဥရောပအတင်းတွေတကယ်ကိုရေးရှားဝယ်ကျွန်တော်ကဒီအာဂျင်တီးနားနဲ့ဒီနောက်ထပ်တက်မယ်လို့ပဲကျွန်တော်ကတော့သုံးသပ်မိပါတယ်က
ဒီအုပ်စု၄စုပေါ့ကျွန်တော်တို့ခုဆွေးနွေးသားတဲ့အုပ်စု ABCD မှာကိုဝင်းကျော်မင်းရောကိုနောက်ကိုသဘောတူတာကတော့အုပ်စု D ပဲအာဂျင်တီးနားနဲ့ခရိုအေးရှားဆိုတော့ကျွန်တော်တို့အုပ်စု၄စုကြံပါတယ်အုပ်စု၄စုကိုကျွန်တော်တို့ရှေ့တစ်ဖက်မှာဆက်ပြီးတော့သုံးသပ်ကြတာပေါ့ကျွန်တော်တို့ဘယ်အစီအစဉ်ဖြစ်တင်ပါတယ်ခင်ဗျာ